နိုဝင်ဘာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ရှင်ပြိုင်နိုင်တဲ့အနေအထားကိုတွေ့နေရပါတယ်။ဒါပေမဲ့လည်းဒေါ်နယ်ထရမ့်အမှုရင်ဆိုင်နေရတဲ့အခြေအနေတွေနဲ့သမ္မတလောင်းနှစ်ဦးရဲ့အသက်အရွယ်ကမဲဆန္ဒရှင်တွေကြားမှာအလိုမကျမေးခွန်းထုတ်စရာဖြစ်နေပါတယ်။တကယ်လို့များသမ္မတလောင်းတယောက်ယောက်ဆက်မပြောင်းရတဲ့အနေအထားမဖြစ်မနေကြုံလာခဲ့ရင်ဒါမှမဟုတ်တောင်းဝန်မယူနိုင်တာမျိုးဖြစ်လာခဲ့ရင်ရှေ့ဆက်ဘာဒီဆက်လို့နိုင်မှာပါလေ VOA အင်ဘူရောသတင်းတော့ပက်စီဝီတာစုခွာဆာရာရဲ့သတင်းလှော်ကတော့ကိုသိန်းထိုက်ဦးကပြောပြမှာပ
ါဆိုတော့ဒေါ်နယ်ထရမ့်ကယာဇဝမှု90ဒမှုနဲ့တရားစွဲဆိုခံထားပါလေအ ਨੇ ဆုံးယာဇဝမှုဒမှုလောက်ဒီနှစ်ထဲမှာအပြည့်အစုံစစ်စီရင်တာခံရနိုင်တယ်လို့မျှော်လင့်ထားကြပါလေသမ္မတဂျိုးဘိုင်ဒန်ကတော့အသက်82နှစ်ရှိပါပြီသူကျမ်းမာရေးကိုမေးခွန်းထုတ်နေကြပါလေဒေါ်နယ်ထရမ့်ကတော့89နှစ်အရွယ်ဆိုတော့သမ္မတဘိုင်ဒန်လောက်သူ့ကျမ်းမာရေးကိုအရေးတည်ယူပြောတာမျိုးတွေတော့မရှိသေးပါဘူးရွေးကောက်ပွဲမှာပြန်ပြီးအနိုင်ရဖို့သူကချွေးချော်နေပါလေ
အရေးကြီးဆုံးညကလာမယ့်နိုဝင်ဘာတိုင်းပြည်ကိုကျွန်တော်တို့လက်ထက်ရောက်အောင်ပြန်သိမ့်ပိုက်မယ့်နေ့ဖြစ်ပါတယ
်တကယ်လို့များသမ္မတလောင်းစီမံမဲ့သူတွေတဲကတယောက်ယောက်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်စုံပါသွားလို့ဒါမှမဟုတ်တာဝန်မယူနိုင်တော့တာမျိုးတွေဖြစ်လာရင်ပါဖြစ်မလဲသက်ဆိုင်ရာပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမတိုင်ခင်ဖြစ်သွားရင်တော့တချို့ပြည်နယ်တွေကပါတီတွင်သမ္မတလောင်းပဏာမရွေးကောက်ပွဲကျင်းပမယ့်ရက်တွေကိုတတန်တူပြီးနောက်ထပ်ကုစလေလောင်းထပ်ရွေးတာမျိုးဖြစ်လာနိုင်ပါတယ်ပြည်နယ်လိုက်ပဏာမရွေးချယ်ပွဲတွေမှာအနိုင်ရတဲ့သူကိုသက်ဆိုင်ရာပါတီကနိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတလောင်းအဖြစ်တင်သွင်းပါတယ် Republican Party ကနိုင်ငံလုံးဆိုင်ရာညီလာခံလာမယ့်ဇူလိုင်လမှာကျင်းပဖို့ရှိပြီးဒီမိုကရက်ပါတီကတော့အောက်တိုဘာလမှာကျင်းပမှာပါခြေစုံအပြင်းနေတဲ့ကုစရယ်လောင်းကဆက်မပြိုင်တော့ဘူးလို့ဆုံးဖြတ်ပြီးထွက်မယ်ဘယ်သူမှအများစုနဲ့အနိုင်ရတာမျိုးမရှိဘူးဆိုရင်တော့ကုစရယ်တွေအနေနဲ့နောက်ထပ်တခြားတယောက်ကိုမဖြစ်မနေအဆိုပြုရပါလိမ့်မယ်အမေရိကန် Enterprise Institute ကသူတည်သည့် John Fordia က Sky ကညှို့ပြောပါလိမ့်
There'll be a lot of freedom for those delegates to negotiate.
ကိုယ်စားလှယ်တွေအနေနဲ့စိတ်ဆက်ညှိနှိုင်းဖို့လွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်တာတွေအများကြီးရှိပါတယ်။ပြိုင်တဲ့အထက်ကတရားရောက်ကိုယူရမလား။ရွေးကောက်ပွဲမဝင်တဲ့တခြားတယောက်ကိုယူရမလား။တမိုင်းမှာဒါကဖြစ်ခဲ့ပူပါတယ်။ဒါပေမဲ့ Republican ရော Democratic Party ရောဘယ်သူကိုအဆိုပြုမလဲဆုံးဖြတ်ဖို့ကပါတီညီလာခံအပေါ်မှာပဲမူတည်ပါတယ်
။ပါတီညီလာခံနိုင်ငံလုံးဆိုင်ရာညီလာခံပြီးမှသမ္မတလောင်းအဖြစ်ရွေးထားတဲ့သူဆက်မပြိုင်နိုင်ဘူးဆိုရင်ပါတီအနေနဲ့နောက်ထပ်ဒီကြိမ်ညီလာခံခေါ်ပြီးတခြားတယောက်ကိုအစားထိုးရွေးနိုင်ပါလေဒီနေရာမှာဒုသပ္ပတလောင်းကိုလိုလျောက်အစားထိုးရွေးမယ်ဆိုတာမျိုးအာမခံချက်မရှိပါဘူးရွေးကောက်ပွဲပြီးသွားလို့လွှတ်တော်ကအတိမပြုသေးခင်မှာဖြစ်ခဲ့ရင်လဲအလားတူပါပဲဥပမာသပ္ပတဂျိုးဘိုင်ဒန်ပြန်နိုင်ရတဲ့ရွေးကောက်ပွဲရလဒ်ကိုလွှတ်တော်ကအတိမပြုသေးခင်မှာသူသပ္ပတအဖြစ်ဆက်ပြီးတာဝန်မယူနိုင်တော့ဘူးဆိုတာမျိုးဖြစ်လာခဲ့ရင်ဒုသပ္ပတဖြစ်တဲ့ကမလာဟဲရစ်ကသမ္မတနေရာကိုအလိုလျောက်ရမယ်ဆိုတာမျိုးမဟုတ်ပါဘူး။သမ္မတရွေးချယ်ရေးအဖွဲ့အနေနဲ့ရွေးကောက်ပွဲပြန်ကျင်းပပါလိမ့်မယ်။တကယ်လို့သမ္မတရွေးချယ်ရေးအဖွဲ့ကြားမှာသဘောမတူဘူးဆိုရင်ဘာဖြစ်လာမလဲ။ပါတီနေရာဆုံးရင်ဘူဝါဒရေးရာဆိုင်ရာ structure ရဲ့ democracy အဖွဲ့ကသုတေသနဌာနဒါရိုက်တာမိုက်ကယ်သွန်နီကအခုလိုပြောပါလိမ့်
မယ်။ At that point the election would go to the House of Representatives.
ဒီကမှာအောက်တော်ကမဲပြီးရွေးချယ်ရပါလိမ့်မယ်။ဘယ်ကိုယ်စားလှယ်ကမှအများစုငင်းနဲ့ဆုံးဖြတ်လို့မရတော့ဘူးဆိုရင်ပေါ့။ဒီတော့ရွေးကောက်ပွဲကကျွန်တော်တို့နှစ်ရာနဲ့ချီမကြုံဘူးခဲ့တဲ့အနေအထားနဲ့ပြီးဆုံးသွားတဲ့အခြေအနေကိုတကယ်ပဲရောက်သွားနိုင်ပါလိမ့်
။တကယ်လို့ဇန်နဝါရီ6ရက်ရွေးကောက်ပွဲရလဒ်ကိုလွှတ်တော်ကတည်ပြုပြီးမှသမ္မတတာဝန်မထမ်းဆောင်နိုင်တော့ဘူးဆိုရင်တော့ဒုသမ္မတကသမ္မတအဖြစ်ကျန်းသက်စွာချိန်ဆရပါလိမ့်မယ်။ဒီလိုဖြစ်နိုင်ချေဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်အထူးသဖြင့်သဘောတူညီချက်မရဘဲငင်းပွားတာမျိုးတွေရှိလာခဲ့ပြီဆိုရင်တရားရုံးမှာဖြေရှင်းရတာရှုပ်ထွေးတာတွေလည်းဖြစ်လာနိုင်ပါလေ2020ခုနှစ်ဇန်နဝါရီလ6ရက်နေ့ကဒေါ်နယ်ထရမ့်ကိုထောက်ခံသူတွေလွှတ်တော်ဝင်ပြီးစီးနင်းခဲ့တာတွေကိုအမေရိကန်ပြည်ထောင်စုကမျက်ဝါးထင်ထင်ကြုံခဲ့ရပြီးပါပြီရှုပ်ထွေးမှုနဲ့ငင်းပွားမှုတွေသဘောထားကွဲလွဲမှုတွေဖြစ်လာခဲ့ရင်တွေးထက်တန်ယူကိစ္စတွေလဲထပ်ပေါ်မလာဘူးလို့တော့မပြောနိုင်ကြောင်းပါ